နိုဝင်ဘာလ1ရက်နေ့ကစပြီးရုရှားခီးသွားတွေကိုဗီဇာမလိုပဲရက်60အထိနေထိုင်ခွင့်ထိုင်းနိုင်ငံကတိုးမြှင့်ပေးလိုက်ပါတယ်။ပြီးခဲ့တဲ့အပတ်ပိုလမတ်တဲ့ညီလာခံမှာထိုင်းဝန်ကြီးချုပ်ဆရတတာဝီဆင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဘေးဘန်းမတွေ့ဆုံမီမှာဒီလိုရက်တိုးပေးမဲ့သတင်းကထွက်လာခဲ့ပါပါ။အဲဒီလိုတွေ့ဆုံရမှာထိုင်းဝန်ကြီးချုပ်ကကာလရှည်ကြာရင်းနှီးခဲ့တဲ့ထိုင်းရုရှားဆက်ဆံရေးကိုချီးကျူးခဲ့ပြီးရုရှားသမ္မတပူတင်ကိုထိုင်းနိုင်ငံလာဖို့လဲဖိတ်ကြားခဲ့ပါတယ်။ဒီနေ့မှာရုရှားခီးတဲ့တသန်းနီနီထိုင်းကိုလာခဲ့ပြီးပါပြီ။နိုဝင်ဘာလကနေမတ်လအထိထိုင်းနိုင်ငံရဲ့ခီးသွားရာသီမှာအခုလိုရက်တိုးပေးလိုက်တာကြောင့်ရုရှားခီးတဲ့တွေပူလာကြနိုင်ပြီလို့ထိုင်းကမျှော်လင့်ထားပါတယ်။ရုရှားခီးသွားအများစုကပို့ပြီးနေကျင်ကြပါတယ်။ဒါကြောင့်လူတိုင်းအတွက်လွယ်ကူအောင်တက်တန်းတိုးပေးလိုက်တာပါလို့ထိုင်းနိုင်ငံခီးသွားလုပ်ငန်းဈေးကွက်မြင့်တင်ဆက်သွယ်ရေးဒုတိယအကြီးအကဲနီတိစီပရိက VOA ကိုပြောပါတယ်။မနေ့တုန်းကတော့ပြည်တွင်းမှာစစ်သားစုဆောင်ရေးနဲ့ယူကရိန်းတော်တိုက်ရမကိုရှောင်ဖို့အတွက်ရုရှားအတော်များများကနိုင်ငံခြားထွက်ပြီးကြာကြာနေခဲ့ကြတာပါ။